မြန်မာနိုင်ငံမှာငင်းငင်းရေးပေါ်ဆောင်နေတဲ့ကာလအတွင်းမူရွေပေါ်လစီတွေတိကျမချမှတ်ရသေးတဲ့အတွက်ကြောင့်ပြည်ရင်ပြည်နယ်မှာတိုယိုထိုင်းကုမ္ပဏီကကြောင်ပြီးတွေသုံးလျှက်စစ်ဒါအာပီစက်ယုံတိဆောင်းတဲ့ကိစ္စနဲ့ပတ်သက်လို့ပြည်ရင်လူထုအခြေပြုအရက်ဖက်အဖွဲ့အစည်းတရားကျော်ကကန့်ကွက်လိုက်ကြပါတယ်ဒီကြောင့်ကိုတော့မအေးမာကသတင်းပေးပို့ထားပါတယ
်ပြည်ရင်ပြည်နယ်ဗဟန်မြို့နယ်အတွင်းမှာလျှက်စစ်ဒါအာ1200မီတာဝတ်ထွက်မဲ့ကြောင်ပြီးတွေသုံးဒါအပိစေယုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းကုမ္ပဏီကဖိတ်ကြားပြီးမြန်မာအစိုးရနဲ့ပူးပေါင်းလုပ်ဆောင်မဲ့အစီအစဉ်မိတ်ဆက်ပွဲကိုတင်းပြည်နယ်ခမ်းလမှာဇွန်လ22ရက်နေ့ကကျင်းပခဲ့တာပါဒီလိုကျင်းပပြီးမှအစိုးရဘက်ကလည်းဒီစီမံကိန်းကိုဆက်လုပ်မဲ့အနေအထားတွေကြောင့်တင်းရင်သူတို့အခြေပြုအဖွဲ့30ကျော်နဲ့အတူအရက်ဖက်အဖွဲ့အစည်းပေါင်း100ကျော်ကကြံ့ခွက်ခဲ့ရတာဖြစ်တဲ့အကြောင်းကိုလည်း EITI လုပ်ငန်းစီရဲ့ရက်ဖက်ကိုယ်စားလှယ်ဖြစ်တဲ့သောမီဘွဲ့တို့ကအခုလိုပြောပါတယ်
ကျောင်းဆက်ွက်တဲ့ဒီဒီဆက်စုကုမ္ပဏီ PDCA ကုမ္ပဏီကတော့လုပ်ငန်းတွေကဒီခုနှစ်မြောက်မှုပြင်ရှိဘူးလို့ကျွန်တော်လုပ်နေတဲ့ပုံစံတွေကလည်းဒီလိုဒီဒီတစားအသိပြတာတွေမရှိဘူးပြီးတော့အခုတော့လည်းဆက်ကုလည်းနေနေဆဲနေမှာဒီရွာတွေမှာသူတို့ဆက်ပတ်တင်ပြလုပ်တယ်ပြီးတော့ဒီနေ့ကတော့ဒီနေ့ကမှမလုပ်တဲ့ပွဲတွေကလည်းအချိန်လုံလောက်မှုတွေမရှိဘူးပြီးတော့လူတို့တွေကိုလည်းစေစာနားမယ်အောင်ရှင်းပြတဲ့ process မဟုတ်ဘူးလို့ကျွန်တော်တို့နားတယ်လေဒီမိတ္တရာအကောင်းကျောင်းကိုပဲပြောရတာလေစိုးစိုးနဲ့ပတ်သက်ပြီးတော့ဘာမှပြောရတာမရှိဘူးအရင်ဆုံးကတော့ဒီရေရာနဲ့ပတ်သက်တဲ့အကျုပ်ရှင်တွေဒီလိုစီလာနေတယ်ဒါကတော့ဖြစ်တယ်စီလာနေတဲ့အရာတွေပေါ့နောက်ပိုင်းလေကျတော့ကျွန်တော်ကပြောတဲ့ဒီလူတို့တွေရဲ့စီစာနေတာမှုတွေကိုကတူကတောင်းလို့ဒီမှာလဲပေါ့ကတူကဆောက်ကြည့်ခြင်းမှာလဲပေါ့ဟိုကတော့ကျွန်တော်တို့ပြင်တယ်ဒီဒီတောင်းလို့တောင်းချမှုပိုင်းမှာဒီလူတွေကကတူကိုအားကိုးရမှာလဲပေါ့နော်တကယ်ရည်ကြံတာဖြစ်တာဒီနေ့အဲဒီကတနာဖြစ်တော့လောနောက်ပိုင်းခုနကဒီတန်လင်းမြစ်ကိုအဆုံးပြမှာ哦ဆိုတော့တန်လင်းမြစ်နဲ့ပတ်သက်တော့မြစ်ဆောင်နဲ့ပတ်သက်တဲ့အဲဒီညီမမှုတွေပါလေဖြစ်လာလို့ဒီဒီမြစ်မြစ်ဆောက်ချောမှုနာမှုရှိတာလို့ဆိုရင်ဒီလူတွေကကတူကိုတိုင်ရမလဲဆိုတဲ့ဟာလေးပေါ့လေအဲဒီဟာတွေတော့ကတူတွေတော့ဆက်တော့ဖြစ်ပြန်လာမယ်လို့ထင်ပါတယ်ခင
်ဗျဒီဒီနယ်အတွင်းကတယ်မြစ်ကိုအတော်ပြုလုံဆောင်မဲ့အစိုးရရဲ့စီမံကိန်းနဲ့ပတ်သက်လို့ဒီလူလူအခြေပြုအဖွဲ့အစည်းတွေကငင်းငယ်တိစောက်နေတဲ့ကာလမှာစီမံကိန်းရဲ့ကောင်းကျိုးဆိုးကျိုးတွေကလူလူတွေအပေါ်မှာသိရမှုတွေရှိနိုင်တဲ့အတွက်ကြောင့်ဆိုပြီးအကြီးစားစီမံကိန်းတွေမလုံဆောင်ပြည့်သေးဘူးဆိုပြီးပြောဆိုနေကြတာပါဒီထဲမှာမြန်မာအစိုးရနဲ့တနိုင်ငံလုံးခက်ခက်တက်ခက်မှုရစေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ကိုလည်းစနေဝယ်တိုင်းမှာပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုမြန်စစ်တပ်အပိစိတ်အောင်တိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ KNU အနေနဲ့တာဝန်ပတ်သက်မှုတွေကိုလည်းမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းဆိုပါတယ်
။ဒီတိကရ19ရက်နေ့မှာဝစ်ကြီးမှာလောက်ရတဲ့လူစုခေါက်ကတဲ့ချင်းမှာတော့ KNU တာဝန်ရှိသူတယောက်ကနေပြီးတော့စပန်အတွေ့အကြုံရှင်းသွားတာတွေတွေ့ရပါခင်ဗျာ။ဆက်ရကြတော့ကျွန်တော်တို့အရက်ပဲအဲ့မှာတော့ဒါတွေကစဉ်းစားကြရတယ်ဖြစ်လာတယ်ပေါ့နော်။ဒီကားကာလမှာပေါ့လေဒီလိုမျိုးဒီမှာကိန်းတွေအစည်းအဝေးမှာလည်းမလုပ်တဲ့လူတွေဆိုတော့ဖြစ်နေမှာလို့ဆိုတော့အခုကမူတွေကြာကြာလာနေပတ်သက်တဲ့လူတွေပေါ်က policy တွေလည်းမရှိသေးဘူးဆိုတော့လေ
ကင်းရင်ပြည်နယ်ခမ်းမမှာပြုလုပ်ခဲ့တဲ့တိုယိုထိုင်းကုမ္ပဏီနဲ့အစိုးရရဲ့မိတ်ဆက်ပွဲမှာလည်းမြန်မာအစိုးရဘက်ကကင်းရင်ပြည်နယ်ဝန်ကြီးချုပ်တက်ရောက်ခဲ့ပြီးသူ့ရဲ့သဘောထားကိုလည်းပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောပါတယ်
ကျင်းပြည်နယ်ဝန်ကြီးချုပ်ကတော့ဒီနေ့ဆင်းရဲပွဲမှာတော့သူကတော့အစာရုပ်ကိုတုံ့ပြန်ဆုံးတော့ပြောရတယ်လေတော့မကြောက်ကြဘူးကတည်းကတာမန်တွေခဲ့ရတဲ့တက်တာကြည့်ရရပါတယ်လူတို့တွေကတကယ်ကိုဟိုဆိုးကျိုးတွေပါတယ်ပေါ်လောက်ခံစားရမယ်ဆိုရင်တော့သူကသူ့လူတို့ပြည်တဲ့ဖြစ်ကိုအဖြစ်ကိုခံယူမယ်လို့တော့သူကပြောရတာတော့သိရတယ်က
ကြောင်မီးသေးတုံးပြည့်စစ်တာအပိစေဟိုကီယင်ပင်နယ်ဝစ်ကြီးကျေးရွာနီးမှာတည်ဆောက်နေတာဖြစ်ပြီး2018ခုနှစ်ကနေစတင်လုပ်ဆောင်ပြီး2022ခုနှစ်မှာအပိစက်ထုတ်လုပ်နိုင်လိမ့်မယ်ဆိုပြီးကြေညာချက်ရှိတာပါကီယင်ပင်နယ်အတွင်းမှာအစိုးရအနေနဲ့ဖွံ့ဖြိုးရေးနဲ့စိုင်းရင်ထုတ်လုပ်မှုတွေမြင့်တင်နိုင်ဖို့အတွက်ရည်ရွယ်ပြီးလုပ်ဆောင်နေပေမဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေနိုင်တာကြောင့်အရက်ထက်လူအဖွဲ့ကြီးတရားကျော်ကကြံ့ခွင့်ရတာဖြစ်တယ်လို့လည်းသဘောထားထုတ်ပြန်ခဲ့ပါတယ်ရှင်